ဟာ1988ကနေဒီကနေ့အထိတိုင်းပြည်မှာလိုအပ်တဲ့အခြေခံကောင်းတွေကိုတိဆောက်ပေးခဲ့တယ်လို့အစိုးရသစ်မူဝါဒရှင်းလင်းတဲ့မင်ကုန်းမှာသမ္မတဦးသိန်းစိန်ကပြောပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရရဲ့တက်တန်းတစ်နှစ်အတွင်းမှာဝင်ကြီးဌာန15ခုကကြက်တန်းပေါင်း 9,000 ကျော်နဲ့အမေရိကန်ဒေါ်လာ 2,000 ကျော်အလွဲသုံးစားလုပ်ထားကြောင်းစည်ရင်စစ်ချုပ်ဦးသိန်းထိုက်ကပြည်ထောင်စုလွှတ်တော်ကိုနိုဝင်ဘာလ14ရက်နေ့ကတင်ပြပါတယ်။ဝေးပြင်းနဲ့ရေလုံငန်းဝန်ကြီးဌာနကတန်း 4,000 ကျော်အလွဲသုံးစားလှုပ်ထားလို့အများဆုံးပါပဲ။ကျန်တဲ့ဝန်ကြီးဌာန14ခုကလည်းတန်းပေါင်းရာထောင်ချီပြီးအလွဲသုံးစားလှုပ်ကြပါတယ်။စီးရင်စီရုံးကအရေးယူတဲ့အတွက်ပြန်ပေးကြတာရှိပေမဲ့ကျပ် 4,000 ကျော်နဲ့အမေရိကန်ဒေါ်လာ 9,000 ကျော်ပြန်ဆက်ဖို့ကြံရှိနေပြီတဲ့လို့ဆိုပါတယ်။ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်နဲ့တန်ရှင်းတဲ့အစိုးရတည်ဆောက်ရေးဟာအစိုးရသိရဲ့အရေးအကြီးဆုံးလုပ်ငန်းဖြစ်တယ်လို့ဦးသိန်းစိန်ပြောပြီးတနည်းအကြာမှာဝင်ကြီးဌာန15ခုရဲ့မတမာမှုတွေပေါ်ထွက်လာတာဖြစ်ပါတယ်
။ဒီတော့တွင်အရင်စစ်အစိုးရအကြီးအကဲတွေဖြစ်တဲ့ဦးတန်းရွှေနဲ့ဦးမောင်ရေးအပါအဝင်အငိမ့်စားဗိုလ်ချုပ်80အတွက်ကြက်ငွေ18တန်းအိုးအိမ်ဦးစီးဌာနကဖြည့်ဆွက်ဘတ်ဂျက်တောင်းခံထားတာကိုပြည်ထောင်စုလွှတ်တော်ကနိုဝင်ဘာလ23ရက်နေ့ကအတည်ပြုလိုက်ပါတယ်။ဒီပုဂ္ဂိုလ်80ရဲ့ထမင်းကျက်အိမ်ပေါ်ချန်လုတ်သားစတဲ့ဝန်ထမ်းတွေအတွက်ထောက်ပံ့ကြီးတောင်းတာလို့ဆိုပါရတယ်။ဒီကိစ္စကိုဆွေးနွေးတဲ့လွှတ်တော်ကိုယ်စားလှယ်တယောက်မှမရှိကြောင်း ARD စာဆောင်ရဲ့နိုဝင်ဘာလ26ရက်နေ့သတင်းမှဖော်ပြထားပါရတယ်။လာမယ့်ဇန်နဝါရီလလွှတ်တော်အစည်းအဝေးမှာဆွေးနွေးပွဲရှိပါရတယ်။နိုင်ငံတော်သမ္မတနဲ့ဒုသမ္မတတွေတာဝန်ပြီးဆုံးလို့အနားယူရင်ဥပဒေနဲ့အညီအငိမ့်စားလစာနဲ့တင့်တင့်လျောက်ပတ်တဲ့ထောက်ပံ့မှုရရှိစေရမယ်လို့သာအခြေခံဥပဒေအပိုက်80မှာဖော်ပြထားပါတယ
်။အခွင့်အရေးခံစားမှုနဲ့အလွဲသုံးစားလုပ်မှုဟာလူရုံးလုံးစင်လူဖြစ်ခဲ့တာမျိုးအကျင့်ဟောင်းကိုဆွတ်လွတ်ဖို့ခက်ခဲနေပုံရပါတယ်။အလွဲသုံးစားလုပ်တဲ့ဝန်ကြီးဌာနဝန်ထမ်း80ကျော်ကိုအရေးယူခဲ့ပါတယ်။ဒါပေမဲ့ပေးဆက်စရာကြမ်းရှိနေတဲ့ဝန်ကြီးဌာန6ခုဟာလာမယ့်မတ်လ31ရက်နေ့မတိုင်မီမပေးဆက်နိုင်ရင်တရားစွဲဆိုပြီးဒဏ်ငွေဆောင်ခိုင်းမယ်လို့ပြည်သူ့စည်ရင်ကော်မတီကဆိုကြောင်း weekly 11သတင်းစာဆောင်မှာနိုဝင်ဘာလ18ရက်နေ့ကဖော်ပြပါတယ်။အဂတိလိုက်စားသူများတဲ့အတွက်ဖြုတ်ပစ်လိုက်ရင်အလုံးလုံးမဲ့သူမရှိမှာကိုလည်းစိုးရင်ကြပုံရပါတယ်။ကျွမ်းကျင်တဲ့ဝန်ထမ်းကိုအစားထိုးဖို့မလွယ်တာကြောင့်အဂတိလိုက်စားတိုင်းချက်ချင်းဖြုတ်ပစ်လို့မဖြစ်နိုင်ကြောင်းရန်ကုန်တိုင်းအစိုးရဝန်ကြီးဦးညဉ့်ရန်ထွန်းဦးကမနစ်ကပြောဥပါတယ်။
တရားမျှတမှုလွတ်လပ်မှုနဲ့ညီမျှမှုထွန်းကားအောင်အစွမ်းကုန်ကြိုးစားရမယ်လို့ဦးသိန်းစိန်ကပြောလို့ရှိပါတယ်။ဒါပေမဲ့စစ်တပ်နဲ့ပတ်သက်တဲ့အဖွဲ့အစည်းတွေမှာအချင်းချင်းအရေးယူဖို့အခက်အခဲရှိပုံရပါတယ်။ MEC ကမြမစီးပွားရေးကော်ပိုရေးရှင်းမှာတရားလက်လွတ်လုပ်ကိုင်နေတာတွေဟာဝန်ထမ်းတစုကတိုင်ကြားထားတဲ့အတိုင်းဖြစ်နေတာတွေ့ရပေမဲ့လို့အရေးယူဖို့စစ်ထောက်ချုပ်ကတုံ့ဆိုင်နေတဲ့အတွက်တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့သမရစီတိုင်ကြားစာပေးပို့ထားတာကိုတစ်ထူးလွင်စာဆောင်မှာဖော်ပြထားပါတယ်။မြမစီးပွားရေးကော်ပိုရေးရှင်းမှာထင်းတလို့ကိုကျိုးရှာနေတာကိုတက်ဆိုင်ရာကအေးမြူတဲ့အတွက်အဖိနှိတ်ခံဝန်ထမ်းတစုကအချက်အလက်အပြည့်အစုံကိုးကားပြီးအထက်လူကြီးတွေကိုဩဂတ်လကတိုင်ကြားထားတာဖြစ်ပါတယ
်။အရသာတပိုင်းဦးသိန်းစိန်အစိုးရရဲ့တာဝန်ဝတ္တရားတွေထဲမှာဦးသားရွှေနဲ့အတိုင်းဝိုင်းကိုကာကွယ်စောင့်ရှောက်တာလဲပါဝင်နေပုံရပါတယ်။အငိမ့်စားအခွင့်ဒူးကံတထေးဘိုလ်ချုပ်တို့ရဲ့အိမ်အလုံးသမားလစာအတွက်အသွင်းစိတ်တောင်းတာကိုပြည်ဆောင်စုလွှတ်တော်ကပေးများစုံစမ်းခြင်းမရှိဘဲအတီးပြုလိုက်တာကိုကြည့်ရင်ဥပဒေအထက်မှာလူပုတ်ကိုယ်တွေရှိနေတာကိုသက်သေပြသလိုဖြစ်နေပါတယ်။ဒီဖြစ်ရဟာသမရနဲ့လွှတ်တော်ဥက္ကဋ္ဌတွေရဲ့အဆိုးအမိန့်တွေကိုပေါ့တန်စေပါတယ်။ပြုပြင်းလုပ်တဲ့ရွေချက်ဟာစေအောင်စုအတိုင်းဝိုင်းရဲ့အချိုးစည်းဘွားကိုကာကွယ်ဖို့သာဖြစ်တယ်ဆိုတဲ့သင်္ကာမကင်းတဲ့အယူအဆကိုလည်းဒီဖြစ်ရပ်ကထောက်ခံတယ်လို့ဖြစ်နေပါတယ်။ဆင်အာနာရှင်အစိုးရလက်ထက်မှာမတရားအနိုင်ကျင့်တာတွေကိုတင်ပေါင်းပြားစွာခံစားခဲ့ရတဲ့ပြည်သူလူထုဟာစေအောင်စုကပဲဆက်ပြီးအချိုးအမြတ်ခံစားတာကိုဆက်ဆုပ်ရွံ့ရှာနေကြပုံရပါတယ်။တရုတ်နဲ့စေအောင်စုချိန်ဝိုင်းလို့အမျက်ထုတ်တာတွေဟာပြည်သူလူထုအတွက်မသတိစရာတွေဖြစ်လာပါတယ်။ဒါကြောင့်တဖက်ကစေအုပ်စုအကျိုးစီးပွားကိုကာကွယ်ပြီးတဖက်ကပြည်သူအကျိုးတည်ဖို့ပဲဆိုတာဟာအလွန်ခက်ခဲပြီးအလွန်အချိန်ကြာမဲ့အလုပ်ပဲဖြစ်ပါတယ်ခင်ဗျာ။